ဗြိတိန်နိုင်ငံသားနှစ်ဦးကိုတပ်ဖြတ်မှုနဲ့ဆွဆွဲခံထားရတယ်။မြန်မာလူငယ်နှစ်ဦးကိုကော့စမွေတရားရုံးမှာပထမဆုံးအကြိမ်ဖြစ်ရုံးတင်ပြီးစတင်ကြားနာမှုတွေလုပ်ခဲ့ပါတယ်။သူတို့ကိုပုံမှန်ခုနှစ်ခုနဲ့ဆွဲဆိုထားတာကိုဆွဆွဲခံရသူတွေကိုအတိပေးခဲ့ပြီးပြင်ဆင်ဖို့ခုခံခြေပနိုင်ဖို့အတွက်နောင်တရားရုံးတင်မဲ့ရက်ကို2လကျော်အချိန်ပေးလိုက်ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံသားလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့ထိုင်းနိုင်ငံကော့တောင်ကျွန်းလူတပ်မှုနဲ့ပတ်သက်လို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးဖြစ်တဲ့မောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့နှစ်ဦးကိုကော့စမွေတရားရုံးကနေတရားသူကြီးကအမှုခွနမှုနဲ့ဆွဲဆိုထားကြောင်းအသိပေးခဲ့ပါတယ်။သူတို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့မြမတန်ယုံကိုစားပြုရှေ့နေဦးအောင်မျိုးတန်းကတော့ဆွဆွဲခံရသူတွေကိုတရားရုံးအဆင့်အနေနဲ့တရားခွင်မှာပထမအဦးဆုံးစစ်ဆေးမှုလုပ်တာဖြစ်တယ်လို့ဆိုပါတယ်
။ဒါပေါ့ကဖဲအဆင့်မှာဒါတရားခွင်မှာငင်းငွင်ပထမဆုံးရတယ်ကပါ။အခုလို့ဆိုတော့အရင်တော့ရေဟိုအခင်းချင်းထိတ်ထုတ်မှုအောင်မှရှိတာအခုချိန်မှာတရားခွင်တင်းတဲ့ကြောင့်မို့ဒီကွင်းရဲ့အနာကျအောက်ရောက်ပါပါပြီ။ဟုတ်ကဲ့စတင်ပြီးတော့စစ်ဆေးဖို့အတွက်ကလေးတွေကိုဆွဲထားတဲ့ပုံမှန်ကိုရှင်းပြတယ်ဆိုတဲ့သဘောပါပဲ။အဲသူတို့ကတော့တရုတ်ကမှတင်တယ်။တင်ပြီးတော့ဒီပုံမှန်တွေနဲ့ဆွဲမယ်။ဒီပုံမှန်တွေနဲ့ဆွဲဖို့အတွက်ကိုလည်းအဲဒီတစ်ခါကအပြင်ရအောင်ဆိုပြီးတော့ကျွန်တော်တို့ဒီနှစ်လပိုင်း25ရက်ဒီကိုရှင်းပြပါတယ်။ဒါပါပဲ။ဆရာသူကြီးကတော့သူပြောတာရှင်းရှင်းလေးပါ။အမှုနဲ့ပတ်သက်လို့မကျုံ့မှုဆိုရင်တော့ညှိနှိုင်းရတယ်။ကျုံ့လို့လည်းဆိုလို့ရှိရင်တော့အဲဒီဝင်ခံနေဆိုရင်ပြည်တံတက်တာမယ်ပြည်တံတက်ဖို့တော့ပဲခံရမယ်ဒီစကားကိုပြောပါတယ်တကယ်လို့အဲဆက်ပြီးတော့ရှင်းသွားလို့အခုမှမပေါ်ဘူးဆိုရင်လည်းလွတ်မယ်ပေါ်ရဲဆိုရင်လည်းအဲပြည်တံကအပြေဝနီပါခံရမယ်တန်တယ်ဆိုတာမျိုးကိုသူကခတိပေးပြောကြပါတယ်အဲကလေးတွေရှိပါဒီတရားရုံးလာပါတယ်ကလေးတွေကတော့ဒီအားနဲ့ပတ်သက်လို့ကျွလို့ညင်းဖြစ်တဲ့မှုသူတို့ကဒီကိမှုတွေကျွလို့မပါဘူးလို့ညင်းဆိုပါတယ်
သူတို့လွတ်မြောက်ရေးအတွက်ကတော့တက်တည်လုံမဲ့သူတွေအပါအဝင်ထိုင်းရှေ့နေများကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်အကြောင်းကိုလည်းရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
။ဆိုရှေ့နေများကောင်စီကလည်းပြောပါတယ်။ကျွန်တော်တို့ state ဆက်ကနိုင်ငံတော်အနေနဲ့ဒီကလေးတွေဟာတကယ်တမ်းဒီလူပြစ်မှုကိုသူ့လူချင်းရှိမရှိကိုသိကြစွာစုံစမ်းပေးဖို့ရဲ့အဲ့ဒီလိုပုံမှန်မူတည်ပြီးတော့ဒီကလေးတွေသူ့လူချင်းမရှိကြောင်းကိုတက်တည်အထောက်အထားတွေကိုရှားပူရဲ့နေရာမှာအလုံးကြီးနဲ့ပါဝင်ကူညီပေးစေချင်တယ်ဆိုတဲ့စကားကိုတော့ဒီရှင်နေတဲ့ကောင်ကြီးကပြောပါတယ်
။ကော့တောင်ကျွန်းလူတပ်မှုဟာပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့တုန်းကဖြစ်ပွားခဲ့ပြီးဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုအပြီးနှစ်ပတ်ကြာတဲ့အထိတရားခဏ်တွေကိုထိုင်းရဲတွေကထုတ်ဖော်နိုင်ခြင်းမရှိတာကြောင့်အများဝေဖန်ခံနေရတဲ့အမှုဖြစ်တယ်လို့တရားခဏ်တွေအဖြစ်မြန်မာလူငယ်တွေကိုဆွဆွဲတဲ့အခါမှာလည်းတရားခဏ်တွေမဟုတ်ဘဲဒဇာကန်တွေသာဖြစ်တယ်ဆိုပြီးထိုင်းသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဝေဖန်ခံနေရတာပါမြန်မာလူငယ်နှစ်ဦးကတော့အစပိုင်းမှာချင်းချောင်းမှုနှိမ့်ဆက်မှုတွေကြောင့်သူတို့တတ်ပါတယ်လို့ဝန်ခံခဲ့ပေမဲ့နောက်ဆုံးမှာတော့သူတို့ဟာပြစ်မှုမကျူးလွန်ခဲ့ကြအောင်သူတို့လွတ်မြောက်ရေးအတွက်ကြိုးပမ်းဆောင်ရွက်ပေးစီလိုကြောင်းထိုင်းရှင်နေများကောင်စီကနေတဆင့်သူတို့ရဲ့ဝန်ခံထားချက်တွေကိုပြန်ရုပ်သိမ်းခဲ့ပါတယ်သူတို့အမှုကိုမြန်မာတန်ယုံကိုစားပြုရှေ့နေတဲ့အပါအဝင်ထိုင်းရှေ့နေများကောင်စီကရှေ့နေ12ဦးလိုက်ပါဆောင်ရွက်ပေးမှဖြစ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုတွေရှိတယ်လို့ပြောဆိုထားတဲ့အတွက်ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းပြန်လည်စစ်ဆေးပေးဖို့တိုင်ကြားထားတဲ့အမှုလည်းဖြစ်ပါတယ်ရှင်